အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအကြမ်းဖက်ဝါဒတံတန်းနေနေကြီးအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုတွင် IS အစွန်ရောက်35ယောက်ထိသေဆုံးသွားပြီးတော့တရားစင်တဲ့မင်းတရားရသွားပါတယ်။ IS အဖွဲ့စခန်းကြီးရှိတဲ့ဂျော်ဂျန်ပြည်နယ်ဒဇက်နယ်ကစ်တီဘာခရိုင်ဒီမှာအာယုန်တက်စီမတိုင်ခင်ဒီကြောင်းကနေတိုက်ခိုက်တာဖြစ်တယ်လို့အာဖဂန်ဒီတော်ဆိုင်ရာစစ်ဘက်ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။သေဆုံးသူတွေထဲမှာအာဖဂန်အင်ဂျင်ဂျင်ဦးစဘက်ကစ်တန်နိုင်ငံကနိုင်ငံသား9ယောက်လည်းပါတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကစ်တီဘတ်ခေမှာအမေရိကန်အထူးတပ်ကမြေပြင်စစ်ဆင်ရေးတစ်ခုလည်းလုပ်ခဲ့ပြီးအရေးပါတဲ့ဒိုင်းစ်တမှုတူကိုသူ့ရဲ့လက်ထောက်အများကြီးနဲ့သူဖမ်းဆီးရမိခဲ့တယ်လို့အာဖဂန်စစ်ဘက်ထုတ်ပြန်ချက်မှာပြောထားပါတယ်။ဒိုင်းစ်ဆိုတာကတော့ IS တွေကိုအာရဗ်ဘာသာစကားနဲ့ခေါ်ဆိုတာပါ။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးအမေရိကန်စစ်ဘက်ကမှတ်ချက်ပေးကြောဆိုတာမရှိသေးပါဘူး။ IS ကိုလူလာတဲ့အုပ်စုစုကအာဖဂန်နစ္စတန်၊ပါကစ္စတန်နဲ့စသည်တမှာဂျီဟတ်ဝါရီတွေကိုစုစည်းဖို့ရည်ရွယ်ပြီးဆိုရှယ်မီဒီယာကနေလုံးဆော့စည်းဝေးတစ်ခုစလုပ်ခဲ့ပြီးတဲ့နောက်တည့်မှာပဲအမေရိကန်ကဒီကြောင်းကနေတိုက်ခိုက်တာပါ။